အီရန်နိုင်ငံမြောက်ပိုင်းကရေနံချက်ဆက်ယုံတွေရှိရာဘီဂျီမြို့တဲက IS အစ္စလာမ်မစ်စစ်သွေးကြွတွေကိုအီရန်အစိုးရတပ်တွေတိုက်ထုတ်နိုင်ခဲ့ပြီလို့အီရန်အရာရှိတွေကဒီကနေ့မှပြောဆိုပါရယ်ဒီနေ့အစောပိုင်းကအီရန်မြောက်ပိုင်းနဲ့အနောက်ပိုင်းကိုအစ္စလာမ်မစ်ဘာသာရေးစစ်ပွဲဆင်နွှဲသူတွေတိုက်ခိုက်ခြင်းအတွင်းဘီဂျီမြို့ကိုသိမ်းပိုက်ခဲ့တာဖြစ်ပါရယ်ဘီဂျီမြို့ဟာဆိုရင် IS စစ်သွေးကြွတွေအများစုသိမ်းပိုက်ထားရာမိုဆူးမြို့ကိုအသွားအဝေးပြေးလမ်းမကြီးပေါ်မှာတည်ရှိနေတာပါအီရတ်ချီလင်တပ်တွေရဲ့ဆွမ်းဆောင်ရည်မြင်မအောင်လှုပ်ဆောင်နေတာနဲ့အမျှ IS အစ္စလာမ်မစ်စစ်သွေးကြွတွေကိုအမေရိကန်တို့ဥဆောင်တိုက်ခိုက်နေတဲ့လေကြောင်းတိုက်ခိုက်မှုတွေဟာလည်းအနာဂတ်မှာပိုပြီးပြင်းထန်လာမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချာ့ချ်ဟေဂယ်ကပြောဆိုလိုက်ပါတယ်။အီရတ်တပ်ဖွဲ့တွေအားကောင်းလာတာနဲ့အတူ IS စစ်သွေးကြွတွေအပေါ်ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေတိုးမြင့်များဖြစ်တဲ့အကြောင်းဝန်ကြီးဟေဂယ်ကမနေ့ကအောက်လွှတ်တော်ကြားနာပွဲတစ်ခုမှာထွက်ဆိုခဲ့ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွင်က IS အစ္စလာမ်မစ်စစ်သွေးကြွတွေကိုအမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တို့ရဲ့တိုက်ခိုက်မှုတွေဟာတိုးတက်မှုတွေရှိနေတယ်ဆိုတာနဲ့ကာလရှင်မဲ့ဒီတိုက်ခိုက်မှုအတွက်အမေရိကန်ပြည်သူတွေပြင်ဆင်ထားရမယ်လို့လည်းဝန်ကြီးဟေဂယ်ကပြောပါတယ်။အမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေရဲ့အထောက်အကူနဲ့အီရတ်ခတ်နဲ့လူမျိုးစုတပ်တွေဟာစစ်သွေးကြွတွေရဲ့စစ်ဆင်မှုတချို့ကိုတုံ့ပြန်နိုင်ခဲ့တယ်လို့ဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပေမဲ့ IS စစ်သွေးကြွတွေဟာအမေရိကန်ရဲ့အကျိုးစီးပွားအမေရိကန်ရဲ့မဟာမိတ်တွေနဲ့အရှိအလဲပိုင်းအတွက်စိုးစိုးဝါဝါချင်းချောင်နေစေလို့ဝန်ကြီးကထပ်လောင်းပြောဆိုပါရတယ်။အောက်လွှတ်တော်အမေရိကန်တပ်ဖွဲ့များဝန်ဆောင်မှုလုပ်ငန်းဆိုင်ရာကော်မတီရှေ့မှောက်မှာဝန်ကြီးဟေဂယ်နဲ့အမေရိကန်ပူရဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးမာတင်ဒမ်ဆီရိုကြာသပတေးနေ့ကထွက်ဆိုခဲ့ကြတာပါ။အီရတ်မြောက်ပိုင်းမိုဆူးမြို့နဲ့တခြားဒေသတွေမှာအီရတ်တပ်တွေကိုကူညီဖို့အမေရိကန်တပ်ဖွဲ့တချို့ကိုဆစ်လွတ်ဖို့အမေရိကန်အစိုးရအရာရှိတွေအနေနဲ့နောက်မှစဉ်းစားနိုင်မယ့်အလားအလာရှိတယ်လို့လည်းဗိုလ်ချုပ်ကြီးဒမ်ဆီကပြောပါရရှင်။